ရှန်ကရပြည်နယ်နေဆက်မိုးပြင်းမြို့ထဲမှာစစ်ကောင်စီနဲ့ပြည်သူ့ကာကွယ်တပ်တွေကြားမှာဇူလိုင်လ၁၈ရက်ဒီနေ့မနက်စောပိုင်းကတိုက်ပွဲပြင်းထန်နေပြီးတော့လက်နက်ကြီးကြားလို့အရဲသားပြည်သူတွေထိခိုက်မှုတွေရှိနေကြောင်းမျိုးကန်တွေကဗီဒီယိုကိုပြသပါသေး မျိုးရင်းကဒေသခံတော်တော်များများပြောရအောင်ထွက်ပြေးတင်းဆောင်နေရတယ်လို့မျိုးရင်းမှာပြည်မိနေသူတွေလည်းရှိပါသေးတယ်။ရန်ကုန်ကပြည်ပွဲတင်းကိုအလေးမှာကပြောပြပေးပါမယ်ရှင်။
ဇူလိုင်လ၁၈ရက်ဒီနေ့မနက်၂နာရီလောက်ကအင်အား၂၀၀ခန့်ပါတဲ့စစ်ကောင်စီတပ်တွေဟာဖေကုံမြို့နယ်ကနေစစ်ကြောင်းဆင်းလာပြီးမိုးပြဲမြို့အတွင်ကက်သလစ်ဘုရားကျောင်းမှာတပ်ဆွဲနေပြီးလက်နက်ကြီးနဲ့ပစ်ခတ်နေတယ်လို့မြို့ကန်တွေကပြောဆိုပါတယ်။မနက်၅နာရီခွဲလောက်မှာပြည်သူ့ကာကွယ်ရေးတပ်တွေနဲ့တိုက်ပွဲစတင်ဖြစ်ပွားပြီးလက်နက်ကြီးလက်နက်ငယ်အတပ်တွေဇက်တိုက်ကြရတာလို့မြ ဒီရင်းမြုပ်ကျင်းမှာဒီလိုတာအရင်လူနေတာလူမျိုးတော့နော
်မနေ့ကန်ကြတော့မနေ့ငါနေခွဲကလေးအစားဖြစ်တယ်ဒီလက်နေငယ်နေပေါ့နော်ဒီမှာလက်နေငယ်ကြီးကြတယ်လက်နေကြီးကြတယ်အချိန်မှာပဲဒီအိမ်တလုံးတော့ကျောင်းသွားတာပေါ့ဒီအိမ်တလုံးပေါ့အဲ့ဒါအခုလက်ကြားရအောင်ဖြစ်အခုလက်စတိုက်ရှိနေရတော့
လက်နဲ့ကြီးကြလို့အရက်သားပြည်သူထိခိုက်ဒဏ်ရာရရှိသူတချို့ရှိသလိုစီကားတစ်ယောက်ကမှနေအိမ်တလုံးမီးလောင်ပျက်စီးသွားတယ်လို့ဆိုပါတယ်အခုညနေပိုင်းအထိပြစ်ခတ်တာတွေရှိနေပြီးအပြင်ထွက်သွားလာလို့မရတာကြောင့်အခြေအနေအသေးစိတ်မသိရသေးဘူးလို့အဲ့ဒီမျိုးကန်ကဆက်ပြောပါတယ်
ဒီတက္ကံဒီဆိုင်ဒီခန်းလို့ကြတော့ခုနတူနေရပါလေလိုင်းပေါ်တဲရလေးပေါ့နော်ဆိုတော့အပြင်ဆဲလို့မရဖြစ်နေပါပြီဆိုအမီနာမှာပဲတိုက်တယ်ဖြစ်နေဆိုတော့လေနော်ဒီခုနအတန်ရာရရှိပြီးတော့ဆက်ဦးမလို့ချက်တို့ပြင်နေရပါလေ
ဒီနေ့မနက်အစောပိုင်းကမိုးပြဲမြို့ရင်းမှာစစ်ကောင်စီတပ်တွေကလှုပ်ရှားနေသလိုကားရေးစီလုပ်ငန်းပိုင်ရှင်တူကိုလည်းထိန်းသိမ်းထားပါတယ်ဒါကြောင့်မြို့ခံတွေအနေနဲ့ရှောင်တိန်ကြဖို့နဲ့မြို့ရင်းသွားလာမှုတွေမလုပ်ကြဖို့မိုးပြဲပြည်သူကာကွယ်ရေးတပ်MBPDF ကဒီနေ့အစောပိုင်းမှာတတိပေးချက်ထုတ်ပြန်ထားပါတယ်။နောက်ထပ်မျိုးကန်တူကလက်ရှိမှာမိုးပြတ်တမျိုးလုံးနေရအနှံ့ဆိုသလိုပြစ်ခတ်တဲ့နေကြနေရလို့စစ်ပင်းဆောင်တွေစိုးရိမ်ကြောက်လန့်နေကြတယ်လို့ပြောပါတယ်
။ရှင်နေရဆိုစိုးရိမ်ရွာဖြစ်နေပါတယ်။ကိုယ်လက်နဲ့ကြီးရောလက်နဲ့ငယ်ရောနောက်ပြီးအများပြည်သူလည်းဟိုကိုယ်လုံးထွက်ပြေးနေရတယ်လေ။အခုတမျိုးလုံးအတိုက်တာဖြစ်သွားပြီးနေရာနဲ့နာနေရာပြည့်သွားတော့နော်တိုက်ပွဲကဒီချိန်လောက်မှပြီးမလဲအိမ်ရတဲ့ချိန်မှပြန်လို့ရမလဲနောက်ပြီးတော့အခုကလည်းဘုံကြီးကျောင်းမှာလက်နဲ့ကြီးတန်လည်းကြားလာပြီအခုကိုကကျွန်တော်တို့စာဝုနေရေးနေစကိုလုံးအမျိုးမျိုးဒုက္ခရောက်ကြတာပေါ့ဗျာ
တိုက်ပွဲကြောင့်မြို့ခံတွေတော်တော်များများကနှီးစက်ရဘာသာရေးကျောင်းတွေပတ်ဝန်းကျင်ကြီးရွာတွေမှာတိမ်းရှောင်နေကြသလိုမြို့ထဲမှာပိတ်မိနေသူတွေလည်းရှိနေတယ်လို့မြို့ခံတွေကပြောပါတယ်မိုးပြတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးသလိုတိုက်ပွဲအခြေအနေကိုမေးမြန်းဖို့စစ်ကောင်စီပြောခွင့်ရကိုလည်းဆက်သွယ်လို့မရခဲ့ပါဘူး။ပြီးခဲ့တဲ့ February လလောက်ကမိုးပြမြို့နယ်ထဲမှာရက်ဆက်တိုက်ပွဲပြင်းထန်ခဲ့ပြီးတိုက်ပွဲအတွင်းမှာစစ်ကောင်စီတပ်တွေလေကြောင်းတုံးတိုက်ခတ်ခဲ့တယ်လို့ဒေသခံတွေက VA ကိုပြောထားပါဗျ။အဲ့ဒီတိုက်ပွဲမှာစစ်ကောင်စီရဲ့လက်နက်ကြီးတွေကြောင့်ကလေးတငယ်တူအပါအဝင်အရက်သားပြည်သူ9ဦးလက်နက်ကြီးထိမှန်တရားရရှိခဲ့သူတွေရှိတယ်လို့မိုးပြပရဟိတလူမှုကူညီရေးအသင်းက VOA ကိုပြောထားပါတယ်ရှင်